ဒီနေ့မုတ်တုံမိုးဦးဆာမှာပဲမြန်မာနိုင်ငံတော်ဝန်မုတ်တုံလေးအားအလုံးကောင်းနေပြီးဒီသတင်းပတ်ထဲမှာနောက်ရက်တီအထိလေကြီးတွေတိုက်ခတ်မိုးသေးထန်စွာရွာသွန်းပြီးရေကြီးရေရှမ်းဖြစ်နိုင်တဲ့အတွက်ဒေသခံပြည်သူတွေအထူးသတိထားကြဖို့မိုးလေဝသနဲ့ဇလပေရညွှန်ကြားမှုဦးစီးဌာနကသတိပေးလိုက်ပါတယ်နိုင်ငံတော်ဝန်မိုးများရေကြီးပြီးမြေပြိုကျမှုတွေတံတားကျိုးကျမှုတွေကြောင့်လူသေပျောက်ဖြစ်ရတဲ့အထိသဘာဝဘေးဒဏ်ကိုဆိုးဆိုးဝါးဝါးရင်ဆိုင်နေရတဲ့အတွက်အစိုးရတာဝန်ရှိသူတွေကအချိန်နဲ့တပြေးညီကူညီကြေကြေရေးတွေအရေးပေါ်ဆောင်ရွက်ပေးဖို့လည်းဒေသခံတွေကတောင်းဆိုပါတယ်မဆုမုံစုစည်းတင်ပြထားပါတယ်ရှင
်ဟုတ်ပါတယ်ဘင်္ဂလားပင်လယ်အော်ကပ်ပလီပင်လယ်ပြင်နဲ့မိုးတနင်္လာရီကြယိုရန်တခြားမိုးတုံလေအားကအလုံးကောင်းနေပြီးတော့မိုးသက်လေပြင်းတွေတိုက်ခတ်နေတာကြောင့်ဒီနေ့မိုးဦးမှာတော့အထူးသဖြင့်မွန်ပြည်နယ်ရခိုင်ပြည်နယ်မကွေးတိုင်းပါဝင်အေရဝတီမြဝန်းနဲ့မြမနိုင်ငံတနိုင်ငံလုံးတိုင်းတောင်နဲ့ထူးထူးခြားခြားမိုးများရေကြီးပြီးတော့ရေလွှမ်းမှုဒဏ်ခံနေရတာကြောင့်မြေပြိုကျမှုတွေတံတားကျကျပျက်စီးမှုတွေကြောင့်လူသေပျောက်ရှိနေပါတယ်ဒီသတင်းသက်ထဲမှာကိုအနောက်တောင်မိုးတုံလေအားကအလုံးကောင်းနေတဲ့အတွက်မိုးစက်တိုက်တိထန်စွာရွာသွန်းနိုင်ခြင်းရှိပြီးတစ်ရက်သုံးရက်လောက်အထိကိုမိုးကြီးနိုင်တယ်လို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးက VOA မြန်မာပိုင်းကိုပြောပါတယ
်ဒီကျွန်တော်မောင်တနင်္လာညကောင်းတဲ့နေ့ဆောက်ပါတော့တမန်ရမယ်ဆိုတော့ကပ်လီကျွန်တော်ယူနေတဲ့ဒီနာကနေတော့တောင်ပိုင်းမှာတော့မိုးတုံကြီးအားလုံးကောင်းနေတယ်။ကောင်းနေတဲ့ကြောင့်မို့လို့ကျွန်တော်ဒီမြို့ကပြည်တော်လူသားတွေဖြစ်တဲ့အရာကြီးရောရန်တင်ဒီတင်လာရီပေါ့နော်ဒီဒီလိုက်မှာတော့ညာကမျိုးကြီးကြတော့ဒီကနေမျိုးကြီးရဲ့ဖြစ်စဉ်ကြီးဖြစ်နေပါတယ်။ဒီမန်တင်ဒီလိုက်မှာတော့နောက်နေတဲ့နောက်ရှိတဲ့ဒီကနေမျိုးကြီးကြတော့ညာကမျိုးကြီးကြတော့အင်းကိုအရှင်းနိုင်ပါပြီ။ဒီကနေတော့တနည်းရှိနေတာမိုးကောင်းပြီးအော်ကဖြစ်တဲ့ကြောင့်လို့ဒီမန်တင်ဒီလိုက်ကြီးကလည်းတော့ဒီရည်ရည်ရှမ်းလေးဒီကလေးကြီးအဲ့ဒီလိုလိုပါပဲ
အခုလိုမျိုးတနိုင်ငံလုံးအတိုင်းအတာနဲ့မိုးများရေကြီးရေရှမ်းနဲ့သဘာဝဘေးဒဏ်နဲ့ရင်ဆိုင်နေရတာကတော့မြန်မာနိုင်ငံမှာပြည်ပြည်လေးခုံတောင်းတောင်းလေးပြုံးသဘာဝတော်ဝင်ကျင်ပျက်စီးပြီးဒေဟစနစ်ပြည့်ရည်မှုကြောင့်အရေးကဖြစ်တယ်လို့မိုးလေဝသပညာရှင်ဒေါက်တာဦးထွန်းလင်းကသုံးသပ်ပါတယ
်တခုရှိတာကတော့မိုးနည်းနည်းများလာနဲ့ရေကြီးတာကတော့မြန်မာပြည်ရဲ့ဒီဒေဟစနစ်ကလည်းနည်းနည်းချိုးရင်းတော့တာပါတယ်တတော်လေးပြုံးလာလည်းပါတယ်ဒါကြောင့်နည်းနည်းတော့ပုံမြင်ဒီသားလိုဟာမျိုးမူးရလာပြီဆိုတော့ရေမြုပ်တာတော့မှန်တဲ့အတွက်ခါတိုင်းနေတော့ပိုတတိထားမှာပေါ့အဲ့ဒါတော့သိကြပါလေနော်
ပြည်သူတွေအနေနဲ့မိုးလေဝသသတင်းတွေကိုစဉ်ဆက်မပြတ်နားဆွင့်နေကြဖို့နဲ့တဘာဝဘေးဒဏ်ကြိုတင်ကာကွယ်ရေးပညာပေးမှုတွေကိုလည်းလေ့လာထားကြဖို့အရေးကြီးတယ်လို့ဒေါက်တာဦးထွန်းလင်းကအကြံပြုပါတယ
်တကယ်လို့ရာသီဥတုကိုတကယ်နေထိုင်ရင်တော့အကောင်းဆုံးအကြံဉာဏ်ပေးနေတာတော့နေတာမိုးလေဝသသတင်းကိုနားထောင်ရပါပေါ့နော်အဲတခုရှိတာကမိုးလေဝသသတင်းတွေကြီးညာတဲ့ခါမှာတော့ reliable source ကလာတာတော့သတိထားပါပေါ့ဒီသူရင် Facebook သုံးရလို့ရှိရင် Facebook အကောင့်တွေထဲမှာနော်သိပြီးတော့ဟိုမှာမဟုတ်တဲ့ authorized မဟုတ်တဲ့ဒါမှမဟုတ်လေ reliable မဖြစ်တဲ့ source တွေအများကြီးရောနေတဲ့အတွက်ဒါတော့သတိထားပါပေါ့မိုးနေနေကတော့ဒီနေ့ကတော့များမယ်နော်မွန်တိုင်းအန္တရာယ်မရှိဘူးစက်ပြမာနာတိမရှိမယ်ဘူးဒါပေမဲ့မိုးရွာနိုင်တယ်အဲဒီမိုးတော့မိုးကတော့ဒီနေ့ခါတိုင်းနဲ့တော့ခုနပြောတဲ့အတိုင်းနည်းနည်းတော့ပုံများလာတော့မှန်ပါတယ်မိုးတုံနဲ့ပိုအားကောင်းလေပေါ့နော်အဲ့ဒါလေးတော့သတိထားပါပေါ့
မိုးတက်လေပြင်းတန်နဲ့ရေလွှမ်းမိုးမှုဒဏ်ရာသီဥတုဒဏ်ဆိုးဆိုးဝါးဝါရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်ဘက်မှာတော့လမ်းပန်းဆက်သွယ်ရေးပြတ်တောက်မှုကြောင့်ဒေသခံပြည်သူတွေစားဝတ်နေရေးအတော်လေးအခက်အခဲဖြစ်နေကြရတယ်လို့ဒေသခံဦးအောင်ရက်ကျော်ကပြောပါတယ
်အဓိကတော့လမ်းပန်းဆက်သွယ်အခက်အခဲကအဓိကများတာပေါ့ဘုံလုံးဟိုဟာလမ်းတွေကပိတ်တော့တယ်လမ်းတွေကျိုးတော့တယ်တံတားတွေကျိုးအော်အဲ့ဒါပြီးတာအပထမတစ်ချက်နောက်တစ်ချက်ကတော့ကျွန်တော်တို့စားဝတ်နေရေးလမ်းဘက်ဆက်တွေပြတ်တော့တယ်ဆိုတော့ဘုံကြီးစီးဆင်းမှုကပြတ်တော့တော့စားဝတ်နေရေးပိုင်းအစားအသောက်ပိုင်းကတော့ဟောဆက်ရှာပါပြီးဒုက္ခရောက်ပြီးအပေါ်မျိုးတော့ဟောကြည့်ရတာပေါ့ဟုတ်တယ်
အခုလိုမျိုးပြည်သူတွေသဘာဝဘေးဒဏ်ခံနေရချိန်မှာတော့တက်ဆော်ရပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရတွေဘက်ကကုညီကယ်ဆယ်ရေးလုပ်ငန်းတွေကိုအထိတ်နဲ့တပြေးညီအရေးပေါ်ဆောင်ရွက်ပေးဖို့အရေးကြီးလိုအပ်တယ်လို့လည်းတခါကြီးတဲ့လွတ်တော်ကိုယ်စားလှယ်တူဦးဖြစ်တဲ့ဦးထွန်းတာစိန်ကတိုက်တွန်းပါတယ
်အရှင်နဲ့တပြေးညီဒီသဘာဝဘေးဒဏ်ဆိုတာကပြောလို့မရဘူးဒါနဲ့အစိုးရအနေနဲ့ကြိုတင်ပြင်ဆင်မှုလုပ်ထားပြီးတော့အစဉ်ဖက်ရှိနေဖို့လိုအပ်တယ်အဲ့လိုမျိုးနောက်နောက်ပြစ်လာခြင်းရင်အစံကနေသားမှာဆိုလို့ရှိရင်ကျွန်တော်တို့အများကြီးကူညီကိစ္စနိုင်မှာပါဒါနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်အစိုးရကိုဒီအရေးပေါ်ကိစ္စလေးအတွက်ကြိုတင်ပြင်ဆင်လာပါလို့ဒီလိုပဲ ပြောချင်ပါတယ
်မိုးလေဝသတဲ့ဇလားဗေဒကြာကြမှုဦးစီးထားတာအဒီတဲ့ကတော့ဒင်းစင်မိုးလေဝသအခြေအနေနဲ့ထူးခြားဖြစ်စဉ်တွေကိုအခြေတဲ့တပြေးညီပြည်သူတွေတိအောင်ထုတ်ပြန်ပေးနေပြီးတော့တက်ဆိုင်ရာကူညီကယ်ဆယ်ရေးလုပ်ငန်းဆောင်ရွက်နေတဲ့တာဝန်ရှိသူတွေနဲ့ချိတ်ဆက်ဆောင်ရွက်နေပါတယ်လို့ဒုတိယညီကြေးမှုချုပ်ဦးကျော်မိုးထိုးကပြောပြပါတယ်အခုလိုမျိုးနိုင်ငံတော်ဝန်သဘာဝဘေးဒဏ်ရာသီဥတုထံကြောင့်လူသေဆုံးမှုတွေဖြစ်တဲ့အထိဆိုးဆိုးဝါးဝါရင်ဆိုင်နေရချိန်မှာတော့အရေးပေါ်ကူညီကယ်ဆယ်ရေးစခန်းတွေဖွင့်လှစ်ပြီးကူညီဆောင်ရွက်ပေးနေကြတယ်ပဲလို့ဒေသတချို့မှာလမ်းလမ်းဆက်သွယ်ရေးပြတ်တောက်မှုတွေရှိနေတဲ့အတွက်ကူညီကယ်ဆယ်ရေးအကူအညီတွေကိုအစိုးရဘက်ကတိထက်ပို့ပြီးထိထိရောက်ရောက်ကူညီဆောင်ရွက်ပေးဖို့ဒေသခံတွေဘက်ကတောင်းဆိုနေကြပါတယ်ရှင်
။ဆက်စွန်စုစည်းတင်ပြထားတာပါ။